မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းလီလိုက်စီစဉ်ကနေပြီးကျူးစွပါရယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆွေးအနေနဲ့ဘယ်လောက်ထိအကာအကွယ်ပေးနိုင်ကြလဲဆိုတာပါမြန်မာနိုင်ငံမှာကိုယ့်ရဲ့ယုံကြည်ရာဘာသာတာနာကိုလွတ်လပ်စွာယူဆကိုယ်ကိုယ်ခွင့်ရှိတယ်ဆိုတာကတော့လက်ရှိဖွဲ့စည်းပုံခြေကံဥပဒေအခန်း1အပိုက်34မှာပြဋ္ဌာန်းပေးထားပါတယ်ချွင်းကြောဖြစ်တော့ငြိမ်ဝဲပြည်ပြားရေးပြည်သူ့ကိုယ်ကျင့်တရားပြည်သူ့ကျန်းမာရေးနဲ့ဒီဖွဲ့စည်းပုံကပြဋ္ဌာန်းချက်တွေကိုမဆန့်ကျင်ရင်းဆိုပြီးတော့စကားပိုက်တော့ခံထားပါတယ်လက်ရှိနိုင်ငံမှာဒီပြည်ထောင်ချက်နဲ့အညီဘာသာရေးလွတ်လပ်ခွင့်တကယ်ပဲရှိလားဘာသာယုံကြည်ကိုးကွယ်ခွင့်အညီမျှရှိရမယ်ဆိုရင်အာမခံချက်အတိုင်းပဲအုပ်ချုပ်မှုပိုင်းကရောဘာသာရေးလွတ်လပ်ခွင့်ပေါ်မှာအကောက်အွယ်ပေးရလားကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်ပထမတူကတော့လူခွင့်ရှင်နေကြီးဦးသိန်းတန်းဦးပါနောက်တူကတော့ကချင်လူခွင့်ရှင်နေပါဦးခွန်နောင်သူလည်းလေလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီ interface you collaboration ဒီဘာသာပေါင်းစုံချစ်ကြည်ရေးလူငယ်များပူးပေါင်းဆောင်ရည်အဖွဲ့ကကိုရှိုင်းဖြစ်ပါတယ်၃စလုံးလေးလိုင်းပေါ်မှာရှိပါတယ်အရင်ဆုံးကျွန်တော်ဦးသိန်းတန်းဦးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာရှင်းနေဦးသိန်းတန်းဦးကြားပါရည်လား
ပါတယ
်ဟုတ်ကဲ့ဦးသိန်းတန်းဦးကြီးကျွန်တော်ခုနကပြောသွားလို့ပေါ့လက်ရှိမြန်မာနိုင်ငံမှာဖွဲ့စည်းပုံခြေခံဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုအကောက်အွယ်ပေးထားတာရှိပါတယ်ခင်ဗျာအဲ့တော့တကယ်ပဲဘာသာရေးလွတ်လပ်ခွင့်မြန်မာနိုင်ငံမှာရှိရဲ့လားအဲ့ဒါကိုလည်းတူတူလေးဖြည့်ပြပါခင်ဗျာအရင်ဆုံ
းဟုတ်ကဲ့ဟိုအစိုးရအနေနဲ့ဒီဘာသာရေးလွတ်လပ်ခွင့်မျိုးတက်နေတော့ကာဝယ်တာတွေ့ရတယ်ဒါပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေကတော့တင်းပြကြပြကာဝယ်နေတဲ့နေရာမရှိဘူးလို့ပဲကျွန်တော်ပြောရမှာပါ
။ဘာကြောင့်တင်းပြကြပြမကာဝယ်နိုင်ရတာလဲအခြေအနေက
။ဘာကြောင့်လဲဆိုတော့ဒီဘာသာရေးကိုခုတုံးလုပ်ပြီးတော့နိုင်ငံရေးအကျိုးအမြတ်လုပ်ချင်တဲ့လူတွေကအစိုးရကိုအကြက်တဲတွေးအောင်ဒီဘာသာတစ်နှစ်ခုကမုံတရားတွေဖြန့်ချီပြီးတော့ဒီလှုပ်ဆော်မှုတွေလုပ်နေတဲ့အတွက်အဲ့ဒါတွေကိုနှိမ်နှင်းမယ်ဆိုရင်လည်းပဲမလိုလားတဲ့ပြဿနာတွေရှိနိုင်တော့တချို့ပိဿရရဒီမှာအစိုးရအနေနဲ့တရီကြီးထားလိမ့်ကြတော့ကျွန်တော်တွေ့ပါတယ်။ဒါမှမဟုတ်တိတိကျကျတော့အကောက်ဝင်မပေးနိုင်ဘူ
း။ဟုတ်ကဲ့။အဲ့မှာတစ်ချက်လည်းကျွန်တော်မေးချင်တာကမြန်မာနိုင်ငံဟာဗုဒ္ဓဘာသာအများစုဖြစ်တဲ့ရှိတဲ့နိုင်ငံဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီလူနည်းစုဘာသာဝင်တွေလည်းအများကြီးရှိပါတယ်။အဲ့တော့လူနည်းစုဘာသာဝင်တွေဘက်မှာဘက်ကအကောက်ဝင်ကာကွယ်ရောအစိုးရအနေနဲ့လုံလောက်ပေးနိုင်ရလား
။ကျွန်တော်ခုနပြောတဲ့အချိန်မှာပါသွားပါတယ်။ဒီတိတိဆိုရင်မပေးနိုင်ဘူး။ကြက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့တစ်ဖက်သူနဲ့တိုက်ခဲ့မှုတွေရပေါ့နော်ကြောင်ပိတ်ခံရပြီးရှိတော့သူတို့ကာကွယ်ဘင်းမလောက်မကာကွယ်နိုင်ဘူးလို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာဦးသိန်းတောင်ဒီလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်ကိုခွနောင်ဖိတ်ခေါ်ကြပါလေကိုခွနောင်ကြီးကျွန်တော်ခုနကမင်းနေတဲ့ဇာပဲထပ်မေးကြပါလေလူနည်းစုဘာသာဝင်တွေနဲ့ပတ်သက်ပြီးတော့အစိုးရရဲ့ကာကွယ်ပေးမှုလုံလောက်လောက်ရှိပါရဲ့လား
အဲကျွန်တော်တို့ဒီနေ့မှာလည်းအများကြီးမြင်ရတဲ့အတိုင်းပဲကျွန်တော်လူနည်းစုတွေကတော့အစိုးရအနေနဲ့သိပြီးတော့မှဆရာဦးသိန်းတောင်ပြောတယ်လို့ပေါ့လေသိပြီးကာကွယ်နိုင်တာမရှိဘူးလို့ကျွန်တော်တုံ့ပြန်ရရှိတယ်ဘာလို့ဆိုတော့ကျွန်တော်ကူတာဟိုဒေတာမှာဆိုရင်တော်လေးစိုးစိုးဝါရှိတာပေါ့လေအာကောင်းမှုလုံးဒေနာလေးက CD ဒေနာလေးကအကောင်းဆုံးတင်မှရှိတယ်ဒေတာခံခရီးရမိသားစုတွေကြတော့ရွှေ့ခိုင်းတာပေါ့လေမိုးပြင်းချိန်ကြီးမှာပေါ့နော်ဖျားဧရိယာဖြစ်လို့ဆိုပြီးအပြင်းအထန်ရွှေ့ခိုင်းတာတွေရှိတယ်ဒါမှအဲ့ပေါ့ဝင်အဲ့ဟိုကောင်းမှုလုံးနဲ့ဒေနာလေးမှာရှိနေတဲ့ဒီရှမ်းတို့ဗမာတို့ဘောရပါရဝင်ကြတော့မရွှေ့ခိုင်းဘူးခရီးရပါရဝင်တော့ရွှေ့ခိုင်းတယ်ဆိုတော့ဟာဒီဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကအစိုးရအနေနဲ့ဓာကြီးကိုအညီအမျှအကာအကွယ်ပေးတယ်လို့ပြောဖို့ခက်တာပေါ့လေ
ဟုတ်ကဲ့အဲ့မှာကျွန်တော်တခုမေးချင်တာကလက်ရှိခုနကအညီအမျှမကာအကွယ်မပေးနိုင်တဲ့ခါမှာဦးသိန်းတန်းခုနထောက်ပြတယ်နိုင်ငံရေးပြောကားတွေပါတယ်တခြားလှုပ်ဆောင်မှုတွေပါတယ်ဒီအခြေအနေကြောင့်လို့ထောက်ပြပါတယ်ဒီအခြေအနေကြောင့်တက်တက်ပဲလားအစိုးရကိုယ်တိုင်ကဘာသာရေးလူနည်းစုဘာသာဝင်တွေကိုအကာအကွယ်ပေးရမယ်ဆိုတဲ့သူ့ရဲ့ will ပေါ့နော်သူ့ရဲ့စိတ်ဆန္ဒတကယ်ရှိတယ်လို့ယူဆပါလား
အဲ့ဒါကလည်းကျွန်တော်တို့အမြင်ကတော့ဟိုစိတ်သဘိုင်းတော့ရှိတယ်လို့တော့ယူဆတာပေါ့လေဒါပေမဲ့တကယ်တကယ်ဖြည်းဖြည်းရောလုံနိုင်တာတော့မရှိဘူးလို့ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့မဘာသာကိုတရားမဝင်တင်လို့ကြောင်ညာတာတွေတပင်းမာတွေကျွန်တော်အများကြီးတွေ့ရတယ်ဒါပေမဲ့တကယ်တကယ်ဥပဒေအရတကယ်တကယ်လုံလာတဲ့အခါမှာဖြည်းဖြည်းရောကင်တွေပြီးလုံနိုင်တာမရှိတဲ့ဟာတွေကျွန်တော်တော်တော်များတွေ့ရတာပေါ့လေအဲ့ဒါကိုကြည့်ချင်းအဖြစ်အစိုးရအနေနဲ့လည်းတင်းတိကျပ်ပြီးတော့ဒီလူကြီးများအကအကွယ်ပြီးဖို့ကအခက်အခဲရှိတယ်လို့တကယ်တကယ်လုံနိုင်တဲ့အနေအထားလည်းမရှိဘူးလို့ပဲကျွန်တော်တို့သုံးသပ်ရရှိတာပေါ့
ဟုတ်ကဲ့တစ်ချိန်တည်းမှာပဲအစိုးရမှာကျွန်တော်တို့ပြောမယ်ဆိုရင်တာနာရေးဝန်ကြီးဌာနဆိုတာရှိပါတယ်ခင်ဗျာအဲ့တော့တာနာရေးဝန်ကြီးဌာနရဲ့ဘာသာယုံကြည်ကိုးကွယ်မှုတွေအပေါ်မှာကံတွယ်မှုကောညီတူမျှသူရှိပါရဲ့လား
အဲ့ဒါလည်းခဏပြောသလိုပေါ့လေကျွန်တော်တို့ဒေတာမာတွေတော့ဟိုညီတူညတူမရှိဘူးလို့ပဲကျွန်တော်တို့ယူဆရတာပေါ့လေအဲ့တော့လို့အထင်ရှားဆုံးဖြစ်တဲ့ဒီကောင်းမှုလုံးဇီဒီဘိနာလေးကခရီးရမိသားစုတွေကိုကြောင်းရွှေ့ခိုင်းတဲ့ကိစ္စတွေကတော်တော်ကြီးကိုစိုးစိုးဝါဖြစ်တာပေါ့လေအဲ့ဒါကိုကြည့်ချင်းအပြည့်ဒီတာနာရေးဝန်ကြီးဌာနအနေနဲ့ဒ ီဒီရောက်မိဒီညလူကိုမလုတ်ပေးနိုင်ဘူးလို့ပဲအလီရခံတွေလည်းယူဆနေကြတာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥခဏောင်းလေးခဏဒီလိုက်ပေါ်ပါနေပြပါခင်ဗျာကျွန်တော်ကိုဆိုင်ဖိတ်ခေါ်ကြပါလေကိုဆိုင်ခုနကမိကုံးမဲမိကြပါလေလူနေစုဘာသာဝင်နေနဲ့ပတ်သက်လို့အစိုးရရဲ့အကာအကွယ်ပေးမှုလုံလောက်ပါရဲ့လား
ဟုတ်ကဲ့ခင်ဗျာအဲဒီ penalty အစိုးရတက်လာပြီးရဲ့နောက်ပိုင်းမှာဒီလူနေစုဘာသာဝင်တွေကိုအကာအကွယ်ပေးနိုင်မှုကအတော်လေးကိုညှော်နေလာတာတွေ့ရတယ်တချို့အခြေအနေတွေမှာဆိုရင်ကျွန်တော်တို့အရင်အစိုးရတွေလက်ထက်ကအထက်ကိုပို့ဆိုးလာတဲ့အနေအထားမျိုးတွေလည်းတွေ့ရတယ်ပေါ့နော်အထူးသဖြင့်ဒီတော့နောက်ပိုင်းမှာဆိုရင်ကျွန်တော်တို့ဒီခရစ်ဘာသာဝင်တွေရောအစ္စလာမ်ဘာသာဝင်တွေရောတော်တော်များများကြုံတွေ့နေရတာမျိုးတွေရှိတယ်ပေါ့လေဆိုတော့ဟိုဒီအစိုးရအနေနဲ့ကအထူးသဖြင့်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းပါတယ်နော်ဘာသာတရားတိုင်းကိုအားလုံးကိုဒီတန်တူညီမျှအုပ်ချုပ်ရမယ်ဆိုတဲ့ဟာဒါပေမဲ့တကယ်တကယ်မှာတော့လက်တွေ့မှာတော့မပြင်သုံးနိုင်ဘူးလို့မြင်ရပါတယ
်ဟုတ်ကဲ့ကိုဆိုင်လီလိုက်မောင်ခဏနေပါကျွန်တော်ဦးသိန်းသက်ကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလေဦးသိန်းသက်ခုနမြန်မာနိုင်ငံမှာဖွဲ့စည်းပုံရဒီလွတ်လပ်စွာယုံကြည်ကိုယ်ပိုင်ခွင့်ကိုအကာအကွယ်ပေးမယ်ဆိုတဲ့ဟာပါပါတယ်အဲ့တော့တခုကျွန်တော်သိချင်တာကမြန်မာနိုင်ငံမှာရှိနေတဲ့ institution တွေပေါ့နော်ဒီနိုင်ငံတော်ရဲ့အဖွဲ့အစည်းတွေမှာတက်မလို့ပါဝင်ပေါ့ဒီအဖွဲ့အစည်းတွေ institution တွေမှာရောဒီဘာသာလွတ်လပ်စွာကိုယ်ပိုင်ခွင့်ဆိုတဲ့ပတ်သက်လို့တန်ဖိုးနဲ့ပတ်သက်လို့သူရဲ့သဘောထားမှုဘယ်လိုများတွေ့ရပါလဲ
ကျွန်တော်ကသူရဲ့ဟိုဂျက်ဒီကျတော့မပြောနိုင်ဘူးဗျာမသိဘူးသူတို့ရဲ့ concept ပေါ့နော်ဒါပေမဲ့လုတ်ကန်ဆိုင်တာတွေရပြောရရင်ကျွန်တော်အမှန်တရားဇီဝရောဗမာပြည်တစ်ပိုင်းမှာလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းเนี่ยဒီနေ့အချိန်ထိကတော့နိုင်ငံတော်မှာဘုရားဘာသာပထမတန်းစားဘာသာဖြစ်တယ်ကျွန်တော်လည်းအောက်ခါလူမျိုးမှာဗမာကပထမတန်းစားလူမျိုးဖြစ်တယ်ကျွန်တော်လည်းအောက်ခါဆိုတဲ့အနေအထားပဲရှိနေသေးတယ်နော်ခုနကဟိုကိုစန်းပြောတဲ့အထက်မှာတော့ဟိုကျွန်တော်ပြန်ပြောရရင်ဟိုကျွန်တော်သဘောမတူတာကတော့ဒီအစိုးရတစ်ချက်မှမလို့ဒီဘက်ဒီနေ့ဘာသာတွေပေါ်မှာကာကွယ်ရကြောတာလေဒါတော့မဟုတ်ဘူးပြဟိုကျွန်တော်တို့ဒီခေတ်ကာလအကျုံနဲ့ဂျုံနဲ့1958ပထမဆက်အနာဘိမှုကျန်တဲ့ဥစားစဲအနာဘိမှုကစပြီးတော့လိုအပ်တဲ့အခါတိုင်းမှာဒီဘာသာရေးကိုခုလိုလိုကြိုးစားရတာအခုလက်ရှိအစိုးရအနေနဲ့တော့ဟိုတကယ်ခြားခြားပါပါဒီမိုကရေစီကိုဥတည်တဲ့အစိုးရတရားဖြစ်တော့သူတို့တက်နိုင်တော့ကာကွယ်တာတွေ့တယ်ဒါပေမဲ့သူတို့အပြတ်တော်ကြီးတယ်ကျွန်တော်ဒီဒီမှာ race စစ်တွေကျွန်တော်တို့အဆုံးရောက်ပြီးအဲ့လိုဘာသာရေးလူမျိုးရေးမှိုင်းမုန်တီးမှုနဲ့ယတနာဖန်တီးခြင်းနဲ့ပြီးတော့ဘူအားကောင်းတာတဲ့အတွက်အဲ့လိုဖြစ်သွားတာလေးကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ခင်ဗျကိုရှိုင်းဒါနဲ့ပတ်သက်လို့ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဒီတော့ကအခုနောက်ပြီးပြောသွားတဲ့အထက်မှာအထူးသဖြင့်ပေါ့နော်ဟိုဥစ္စာအဆက်ပြီးနောက်ပြောတယ်လို့ပြန်ပြောပေါ့ကျွန်တော်ကဒီ NLD ဖိုးရစတက်လာတဲ့ကနေပြီးတော့မှသူ့ရဲ့ဒီဘေးငင်းထဲမှာလည်းပါတယ်တရားဥပဒေစိုးမိုးရေးဆိုတာဆိုတော့ဒီမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဒါတကယ်ရှိမယ်ဆိုရင်ခုနဘာသာတရားတွေအားလုံးကိုလည်းအငြိအမြအုပ်ချုပ်နိုင်လိမ့်မယ်ဆိုတော့အခုချိန်ကြီးဒီတရားဥပဒေစိုးမိုးရေးကိုအထူးသဖြင့်ဒီအရှိကအစိုးရတွေထက်ဒီအစိုးရလက်ထက်မှာကကြတော့အထူးပို့ပြီးတော့အလေးပေးတယ်နောက်ဒီအစိုးရဒီဒီမိုကရေစီကိုကျင့်သုံးတဲ့အစိုးရဆိုပြီးတော့မှစလာတဲ့ကနေပြီးတော့မှတက်လာတဲ့အတွက်ကြောင့်မို့လို့ဒီအစိုးရလက်ထက်မှာပို့ပြီးတော့မှဟိုဘာသာတရားတွေအားလုံးကိုတန်းတူညီမျှနော်လွတ်လပ်စွာယုံကြည်ကိုယ်ကွယ်ခွင့်ဒါမျိုးတွေကိုပို့ပြီးတော့မှစုဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့အမြင်လာပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်သရော့ရှင်တွေကိုလှည့်ပေးကြပါလိမ့်ခင်ဗျာအရင်ဆုံးဦးနိုင်နိုင်ကိုနိုင်နိုင်ကြားပါလားခင်ဗျာကိုနိုင်နိုင်ဆွနေလို့ရပါတယ်တို့ပေါ့မင်းများကျင်လည်းမင်းများလည်းရပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကဘာသာတရားလွတ်လပ်ကိုယ်ကွယ်ခွင့်မရှိသေးဘူးလို့ပဲပြောတယ်ဘာလို့ဆိုခရစ်စမတ်ရောက်တိုင်းရောက်တိုင်းဆိုရင်တို့အများကြီးဒီတောက်ချက်ချင်းကလေးကြီးတို့ရေမှာခံရတယ်ဥမာကျွန်တော်တောင်းတဲ့ကိုဝင်းနေစီးတယ်မှာဆိုရင်ကြီးရှိဆိုရင်ဒီလမ်းကတို့ဆိုရင်ကားရွာတော့ဆိုကလုံးကျော်ရှိပါကတခါကြီးကတော့ဝလိုတိုင်းနေတားထားတဲ့ပန်းကြီးရှိတယ်။တော့ဆိုင်ဘုတ်တွေချုပ်ချခြင်းခံရတယ်သူကမကြသေးခင်တနည်းတွေကပါ။နောက်တစ်ခါအဲ့ဆိုင်ဘုတ်ကြီးကိုချုပ်ချလို့ပြန်တော့လဲတို့အားလုံးဘာမှမပြောဒီလမ်းမှာကြည့်နေပြီဒါပေမဲ့ပေပါဒီလမ်းကိုဝင်ဖို့အတွက်ကျွန်များမြောင်အဲ့ကဘေးနားမှာဒီပတ်တိုင်းတွေသူဆိုင်တာအဲ့ဒါလေးဆိုင်တော့လဲအများကြီးနောက်ဆက်ခြင်းနေပြီခဲရပိုင်းနဲ့အများကြီးရှိတယ်ကျိုးဒါကမှခရစ်တီရှိနေတယ
်ဟုတ်ကဲ့အဲ့ဒါကိုနေနေဘယ်နေမှာလဲခင်ဗျအ
ဲ့ဒါကျိုးဒီဘာရှင်းရမျိုးလဲရှားခဲ့ပါလား
ဟုတ်ကဲ့အဲကျေးဇူးပါကိုနေနေကျွန်တော်နောက်ထပ်သွားရှိတူဖိတ်ခေါ်ကြပါလိမ့်ဦးညွန့်လှကနေဒါနိုင်ငံပါဦးညွန့်လှဆွနေလို့ရပါတယ်မြန်မြန်ညင်မြန်မြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျအခုကလာကျွန်တော်မြန်မာနိုင်ငံမှာသာသနာ့ဝင်ကြီးဌာနဆိုတာကမြန်မာနိုင်ငံမှာကိုယ်ွယ်တဲ့ဒီ ဗုဒ္ဓဘာသာအများစုကိုပဲကိုစားပြုပြီးတော့ဖွဲ့ထားတဲ့အဖွဲ့လို့ကြည့်နေပါလားဒါမှမဟုတ်ကျွန်တော်တောင်းဆိုချင်တာကဒီလိုပေါ်လာတဲ့ပြဿနာတွေကိုတခြားဘာသာဝင်တွေလည်းကိုစားပြုတဲ့ဟာမျိုးပါစေချင်ပါတယ်ဒီဘာသာရေးအဆုံးရောက်မှုတွေအဲ့ဒါမလိုလားတဲ့တိုင်းပြည်တွေမှာစုကူမှုတွေတိုင်းပြည်မတည်ငြိမ်လို့တဲ့ကိစ္စတွေကတနည်းအားဖြင့်အတူချုပ်ရှင်းရှင်းလေးပြောမယ်ဆိုရင်ပေါ့ဗျာဒီအစိုးရကနေရောစေအုပ်စုရောပူးပေါင်းပါဝင်နေပြီးတော့ဆောင်ရွက်နေတဲ့အတွက်လောက်တိုင်ဆောင်ဖို့ခက်ခဲနေပါတယ်နောက်တစ်ချက်ကအခုနအကူအညီတွေရသလားကာကွယ်မှုတွေပေးသလားဆိုရင်တော်မပေးနိုင်ပါဘူးပေးတဲ့လူတွေကောင်ကုလသမဂ္ဂအပါဝင်ဟိုချာတို့ပါတို့ကိုဒီကချင်ဒေသတွေမှာနှနှိမ့်ကျော်နေပါပြီကူညီလို့လည်းမရဘူးသွားလာခွင့်လည်းမရဘူးဒါရီယာအင်တန်ဆိုးရတဲ့ကမ္ဘာမှာပုံရိပ်တွေဖြစ်ပါတယ်နော်တနည်းအားဖြင့်ဗုဒ္ဓဘာသာရဲ့ပုံရိပ်ကရှုရောတော်လိုက်နောက်ပိုင်းကာလဒီမှာဗုဒ္ဓဘာသာတန်ဃာတော်ဘာမှာထားရှိတဲ့လေးစားယုံကြည်မှုတွေနော်အခုလို့ဖြစ်ပေါ်နေတဲ့ပြိပက္ခတွေပေါ်မှာနိုင်ငံတကာကဝေဖန်ပြီးတော့အကဲဆက်တဲ့ပြန်လေတွေးအဲဒီအကဲဆက်ဆက်နဲ့ပြန်ပြီးတော့ပြောနေတဲ့စကားတွေကကိုယ့်ရဲ့လူ့အဖွဲ့အစည်းရဲ့မှာဒီလိုအနိုင်ကျင့်မှုတွေအကြမ်းဖက်မှုတွေမရှိသေးဘူးကြိုတင်တားမြစ်မှလာကိုယ့်ရဲ့နိုင်ငံရဲ့ဂုဏ်သိက္ခာလူမျိုးရဲ့ဂုဏ်သိက္ခာကိုပြန်ဆယ်နိုင်ပါလိမ့်မယ်လို့မြင်ပါတယ်မိုးကြိုးပြစ်တာကိုတစ်လက်နဲ့ကာနေလို့မရပါဘူးညှင်းနေလို့မရပါဘူးအမှန်တရားအတွက်ယက်တည်ပြီးတော့ပြည်သူတရားလုံးကလည်းမှားတာကိုမှန်တဲ့ဘက်ကနေယက်တည်ပြီးတော့ဖြေရှင်းခြင်းအပြင်အမှန်ကိုတွန်းပို့နိုင်ပါလိမ့်မယ်တင်တယ်အခုကနိုင်ငံတွင်းမှာအကြောက်တရားတွေနဲ့လွှမ်းမိုးနေတယ်ခုနေဒီကစီမံကိန်းကြီးနဲ့လုပ်နေတယ်လို့ပါကျွန်တော်တို့ပြောလို့ရတယ်ဘာကြောင့်ဆိုမုစလင်ပြည်ရဲ့မုစလင်ပြည်ကိုရံလာမယ်ကိုရံလာပြီးတိုင်းသားတွေလည်းလာမှာပဲဒါကစနစ်တကျဆောင်ရွက်နေတယ်အဓိကအပြင်ခုနဦးသိန်းတောင်ပြောသလိုပဲနိုင်ငံကိုမတည်ငြိမ်အောင်လုပ်နေတဲ့အုပ်စုတွေရှိနေတယ်အင်အားကြီးတဲ့အုပ်စုတွေရှိနေတယ်ဘာသာရေးအစွန်းရောက်တွေရှိနေတယ်အဲ့ဒါတွေကိုဥပဒေကြောင့်ရတည်တည်ရောက်ရောက်နိုင်ငံတိုင်းတွေမပြေရှင်းမှုဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ကတိတ်ကြီးလို့မကောင်းတော့ဘူးလို့ဖြစ်မယ
်ဟုတ်ကဲ့ဟုတ်ကဲ့ဦးညလာဟုတ်ကဲ့ကျေးဇူးများကြပါတယ်ခင်ဗျာကျွန်တော်သရော့ရှင်တဦးရဲ့စာအုပ်လည်းဒီနေရာမှာဖတ်ချင်ပါတယ်သူကတော့ဥတင်ငွေပါသူပြောတာကတော့ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေအရလွတ်လပ်စွာကိုးကွယ်ခွင့်ရှိတယ်ဆိုပေမဲ့ဥပမာမျိုးစောင်းဥပဒေကိုကြည့်မယ်ဆိုရင်ဘာသာကြားတွေကိုနှိမ့်ကွက်တဲ့ဥပဒေဖြစ်ပါတယ်တဲ့ဥပဒေတစ်ခုကိုကြည့်မယ်ဆိုရင်တရားမျှတမှုတာတူညီမျှမှုကောင်းတဲ့စိတ်စေတာတွေနဲ့ဖျားသိမ်းရမယ်ပဲအဲ့ဒီမျိုးစောင်းဥပဒေဟာအဲ့ဒီသုံးချက်စလုံးနဲ့မကိုက်ညီပါဘူးတဲ့ဒါဟာလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ကိုထိပါနေတာပါတဲ့ဒါပြင်းနဲ့တာဝန်ဥအောင်ကိုကပြည်ကျင်းတယ်ဆိုတာယူယူမပြောဘဲနဲ့အစွန်းရောက်ဘာသာကြီးတစ်ခုကမိမ၄ယောက်ယူပြီးတော့ဗုဒ္ဓဘာသာပြောင်းလုံနေတယ်လို့ပြောဆိုလျှောက်ထားတာဟာလူနည်းစုအစ္စလမ်ဘာသာကိုယဉ်ညွတ်နေဆိုတာပေါ်လွင်ပါတယ်တဲ့ဝန်ကြီးတူအနေနဲ့ဒီလိုပြောဆိုတာဟာလည်းဘာသာရေးလွတ်လပ်ခွင့်ကိုထိပါစေပါတယ်တဲ့ခရစ်ယာန်ဘုရားကျောင်းဝင်းထဲမှာဗလီဝင်းထဲမှာဇီရီဝင်ပြီးတော့တဲတာကိုလည်းအစွန်းရောက်ကဘာမှမလုပ်ပေးနိုင်တာကိုကြည့်လို့ရှိရင်အစွန်းရောက်ကလူနည်းစုဘာသာဝင်တွေကိုအကောက်အွယ်မပေးဘူးဆိုတာသိတာပါတယ်ဆိုတော့ဥတင်ငွေကတုံးသက်ရေးသားထားပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ဥတင်တန်းကိုဖိတ်ခေါ်ချင်ပါတယ်ဥတင်တန်းရဲ့အမြင်သိချင်ပါတယ်ခုနကဥညွတ်လှပြောတာကဥတင်ငွေပြောတဲ့အပေါ်မှာ
ဟုတ်တယ်ဗျာဟိုကျွန်တော်တို့မြင်းနေရတဲ့အချက်တွေကတော့ဒီတရားဥပဒေစိုးမိုးမှုမရှိဘူးပေါ့နော်ဒီ majority tyrant တွေကလူများစုသွားဗိုလ်ကျတဲ့ကိစ္စမျိုးတွေရှိတယ်ဆိုတော့အကဲဆက်တဲ့ကိစ္စမျိုးတွေမှာဘာသာရေးနဲ့ပတ်သက်လို့ဖြစ်ကြတဲ့ဖြစ်ကြပြကြတဲ့ကိစ္စကျွန်တော်တို့ရှင်းပြတော်တော်ကောင်းတာတွေရှိပါတယ်ဟိုကျွန်တော်တို့ဒီတန်ဃာတော်အကောင်းကြီးရှိပါတယ်တကယ်ဘုရားဝိရတန်ဃာတော်ဒီဘုရားရဲ့အဆုံးအမနဲ့နေတဲ့တန်ဃာတော်ကြီးအများကြီးရှိပါတယ်အဲ့ဒီကစိုးမှုတွေပါတာပေါ့ဗျာအဲ့ဒါဒီအနိုင်ထက်လုပ်တဲ့အခါကျတော့ဒီဖြစ်တဲ့ပြဿနာတွေအပေါ်မှာအစိုးရဘက်ကဒါဘယ်လိုဖြစ်တယ်ဆိုတော့ကျွန်တော်နားလေတော့ကတော့ဟိုဒီသက္ကပုံတိုင်းနဲ့ခွေးမရချင်းခွေးရှင်ကိုယဉ်ကြည့်ရတယ်ဆိုတော့ဒီလူတွေကခွေးရှင်ကိုပြည်တယ်ဆိုတော့အစိုးရပြီးတော့ခွေးရှင်နဲ့တောင်မရရဲဘူးနဲ့ပြည်တယ်အလွတ်ပေးထားတဲ့အနေထားမျိုးတွေဖြစ်တယ်ဟိုလက်ခံကြီးနှံ့လောက်တဲ့အနေထားတော့မဟုတ်ဘူးလို့ပဲကျွန်တော်ပြောရမှာပါ
ဟုတ်ကဲ့ခင်ဗျကျေးဇူးပါဦးတင်းတင်းကျွန်တော်ဥခွန်အောင်ကိုလည်းဆက်တဲ့မိကြပါလေခုနကဥညွလာပြောသွားတဲ့ဂျမကချင်ဘက်ကကိစ္စကြီးလည်းပါလို့ဒါနဲ့ပတ်သက်ပြီးတော့ဥခွန်အောင်ရဲ့အမြင်လည်းသိကြပါလေ
အခုကသူတို့ပြောတာထက်သူတို့ပြောတာလည်းမှန်ပါလေနောက်တစ်ခုကသူတို့ပြောတာထက်ပုံပြီးဆိုးနေတဲ့အခြေအနေကျွန်တော်တို့ဒေတာဒီမှာတိုင်းဒေတာမှာပုံပြီးဖြစ်နေတာပေါ့လေကျွန်တော်ဒီမှာကမီဒီယာတွေကလည်းလက်လမ်းမမီတဲ့ခါကျတော့တော်တော်လေးကိုဖြစ်နေတာပေါ့အဥပမာအနေနဲ့ပြောရမယ်ဆိုရင်ဒီတော်တော်များများလည်းပြီးကြမှာပါဒီကြောင့်မချမ်းဘောမှာရှိတဲ့ကြောင့်ငကားပေါ့ဗျာကြောင့်ငကားဟာတကယ်တော့ရှင်ဟောအမွေနဲ့ပစ္စည်းအဖြစ်ဒေတာခံနေရနေပြီးတော့တတ်မှတ်ခဲ့ကြတာပေါ့အဲ့လိုကြီးလွန်ခဲ့တဲ့အဆိုးရတက်တန်းမှာအဗုဒ္ဓဘာသာတစ်ခုချဲပဲအတွက်လုံလုံလုတ်ပြီးတော့မှသူကအမောက်တွေတတ်တယ်နောက်တစ်ခုကဈေးကြီးကြီးတဲတယ်တဲပြီးတော့မှလုံကြတဲ့ခါကျတော့ဒီရခဏီရဲ့အစိတ်แท้မှာဒီအဆိုးရအနေနဲ့ဟာဘာသာတစ်ခုထဲကိုပဲပို့ပြီးအလေးစားပြီးတော့မှဗက်လိုက်ပြီးတော့မှလုတ်နေတယ်ဆိုပြီးတော့မှအမြင်နေရှိနေတာပေါ့အဲ့ဒီကိစ္စတွေကလည်းမီဒီယာတွေမှာတော့တိတ်ပြီးတကယ်တမ်းမဖြစ်ဘူးပေါ့နော် ကျွန်တော်ကဟိုဟိုလူကြီးဆွေးနွေးတဲ့ဥစ္စာတော့တိတ်မှန်ပါလေလို့ကျွန်တော်တိုင်းနာဒီတာမှာပို့ပြီးတော့မှဖြစ်နေတာပေါ့လေလူမတိတူမတိနဲ့ဖြစ်နေတဲ့ကိစ္စတွေကလည်းအများကြီးရှိနေတယ်ဆိုတာလေးအာဆွေးနွေးလို့တာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှိတူဖိတ်ခေါ်လို့ပါတယ်ကိုတီးလည်းမူဆွေးနွေးမြင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ဒီလူလတ်စွာကိုကိုကွန်းလာတော့မြန်မာပြည်မှာတော့တကယ်လို့တော့ဓာတ်လို့ခွင့်ရဖြစ်ပေါ်တော့တိတ်လို့မလွယ်ဘူးဗျာနော်နောက်လည်းရှိမှမဟုတ်ခုလည်းရှိမှမဟုတ်ဗျာဘာဖြစ်လဲဆိုရင်တော့ကျွန်တော်မမကြီးမကတော့ဖုန်းကြောင်းကြောင်းဆောက်မယ်ဆိုရင်တော့သူကအဲ့စာတင်လိုက်တော့လွယ်လွယ်လေးပဲကြလာပါတယ်ကတကယ်လို့နော်ပလီတင်မယ်နောက်ချက်တွေတင်မယ်ဆိုရင်တော့နှစ်ပေါင်းများစွာတင်လို့လည်းမကြလာပါဘူးဗျနော်တကယ်လို့များငွေထိုးလက်ထိုးတာများလို့ရှိရင်နော်သူကတော့ပြီးသောက်တယ်ဗျအဓိကတော့ပလီပေါ့ဗျာနော်ပလီကငွေထိုးနိုင်တယ်သူတို့တော့၆ခွက်ပေးတယ်အဲ့လိုမျိုးပုံစံမျိုးနဲ့သူတို့လှုပ်ဆောင်တာကျွန်တော်တွေ့ရပါတယ်ခေါင်းကတကယ်လို့များချက်တယ်ဆိုရင်တော့နှစ်ပေါင်းများစွာကြာလဲဒီတိုင်၄၅တန်းအနေနဲ့တော့ဒီတိုင်အခုပြန်ကြည့်တယ်ဒီတိုင်ကဒီတိုင်ပါပဲခေါင်းကကျွန်တော်တို့တွေ့မြင်နေရပါတယ်ဒါကြောင့်မို့လွတ်လပ်စွာကိုယ်ကိုယ်ကတော့မြန်မာပြည်မှာတော့ရဖို့တော့တိတ်မလွယ်လောက်ဘူးလို့ကျွန်တော်မြင်တယ်ခေါင်းက
ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှင်တူရဲ့ပေးစာလေးတစ်ခါလေးဖတ်ချင်ပါတယ်သူကတော့ဒေါ်အီမူရန်ကုန်မြို့ရတယ်လွတ်လပ်တဲ့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ရှိပါတယ်တဲ့ဥပဒေကလည်းအကောက်အွယ်ပေးထားပါတယ်တဲ့ဒါပေမဲ့ဥပဒေကိုလိုက်နာကျင့်သုံးရတာကမြန်မာနိုင်ငံမှာနေထိုင်ကြတဲ့လူအဖွဲ့အစည်းတွေနိုင်ငံသားတွေဖြစ်ပါတယ်တဲ့လူအဖွဲ့အစည်းတွင်ကိုယ်ပွဲရာမတူသူများကြားခွဲခြားတဲ့အမြင်ဆောင်တဲ့အကျင့်လေးများဟာနှစ်တော်ကြာတွေးထုတ်မှုများ၏အကြောင်းမှာတိုးပွားလာနေတာကိုဝန်ထဲဝယ်တွေ့ရပါတယ်တဲ့ဒါကိုမျိုးဆက်သစ်လူငယ်တွေကြားဟန်တာရှော့ချနိုင်မှုအတွက်အစိုးရအခြေခံပညာစာသင်ကျောင်းပညာရေးမှာသင်ယူညွှန်းတန်းတွေနဲ့နေ့စဉ်အလေးအကျင့်များမှစတင်ပြီးပြုပြင်ပြောင်းလဲဖို့လူနေရလို့မြင်ပါတယ်တဲ့ဒါဒေါ်အေးမိုးရဲ့အမြင်မှာကျွန်တော်ကိုရှိုင်းကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်ကိုရှိုင်းကလည်းဘာသာပေါင်းစုံချစ်ကြည်လုပ်နေတဲ့အခါကျတော့အဲ့တော့ဒီဘာသာပေါင်းစုံသိမြင်နေပတ်သက်လို့အစိုးရဖြစ်စီလူမှုဖွဲ့စည်းတွေရဲ့ဖြစ်စီဆောင်ရွက်ချက်တွေခုနပညာပေးတဲ့ကိစ္စကအစပေါ့တကယ်ဟိုတက်တက်ကြွကြွလုံနိုင်တဲ့အနေထားမှာရှိပါရဲ့လား
ဟုတ်ကဲ့ဒီဘာသာပေါင်းစုံချစ်ကြည်ရင်းနှီးရေးနဲ့ဒီသိမြင်ရေးအတွက်ကိုကျွန်တော်တို့လုပ်နေတဲ့ပုံကမြင်အများကြီးရှိပါရဲ့ဒီမြန်မာတိုင်းငံလုံးမှာကိုကျွန်တော်တို့လည်းဖြန့်ဖြန့်ပြီးလုပ်နေတာရှိတယ်။နောက်ဒီအဖက်လူအဖွဲ့စည်းတော်တော်များများကလည်းအခုဒီဘက်နောက်ပိုင်းမှာဆိုရင်ပို့ပြီးတော့မှတိုင်းပေးပြီးလုပ်လာတာရှိတယ်။ဒါပေမဲ့တခုကကျွန်တော်တို့ကဟိုအားမရတဲ့အပိုင်းလေးတွေတွေ့ရပေါ့နော်။တကယ်တကယ်ကိုလုပ်နေတဲ့ဟိုပုံကမြင်ကများနေပြီးတော့မှသူ့ရဲ့ရလဒ်တွေကလုံးဝအားမရနိုင်တဲ့အနေအထားမျိုးမှာတွေ့ရ။အဲ့ဒီဟာကလည်းခုနကပြောလိုမျိုးဒီစုံကျူးတွေရဲ့လှုပ်ရှားမှုတွေတက်လာတိုင်းမှာကျွန်တော်တို့အစအနေပြန်ပြန်ဆားရတဲ့ပုံစံမျိုးတွေလည်းတွားတွေ့နေရတယ်ပေါ့။နောက်အစိုးရကိုယ်တိုင်ကလည်းဒီဘာသာပေါင်းစုံအဖွဲ့ကိုဖွဲ့ပြီးတော့မှလှုပ်ရှားနေတာလည်းတွေ့ရတယ်။ဒါပေမဲ့ကျွန်တော်တို့သင်တလောက်ကိုတော့ခကြီးမရောက်နိုင်ဘူးပေါ့နော်။အဲ့ဒါလေးတော့ရှိနေပါတယ်။
ဟုတ်ကဲ့ခုနကဒေါ်ယီမူပြောသွားသလိုမြန်မာနိုင်ငံပြောသွားသလိုဆိုသူထောက်ပြတာတော့ပညာရေးမှာစပြီးတော့ပြင်သစ်တယ်ပေါ့နော်။မြန်မာနိုင်ငံအခြေခံမှာရှိနေတဲ့ဒီပညာရေးအကျဉ်းထားမှာရောဒါလို့လူမှုအဖွဲ့အစည်းမှာမတူညီတဲ့အပေါ်မှာအမြင်ဆောင်တဲ့အကျင့်တွေတွေးထုတ်မှုတွေများရှိနေလို့လားပညာရေးနဲ့ပတ်သက်လို့ရောဘယ်လိုများသုံးသပ်ချင်ပါလဲ
ဟုတ်ကဲ့ပညာရေးနဲ့ပတ်သက်လို့ကတော့အခုဈာထဲမှာဆိုရင်ကျွန်တော်လွန်ခဲ့တဲ့နှစ်နှစ်လောက်အရင်ကတော့ဆိုရင်ကျွန်တော်ဒီတင်ယူညွန်းနှန်းထဲမှာဘာသာတရားလေးခုစလုံးအကြောင်းကိုထည့်ဖို့ဆိုပြီးတော့မှစ조사ခဲ့ကြရတယ်ဒါပေမဲ့အဲ့ထဲမှာဒီအစ္စလာမ်ဘာသာအကြောင်းပါတဲ့အခါကျတော့ကံကွက်တာလေးပါအများကြီးပဲပေါ်လာခဲ့တယ်ပေါ့နော်တကယ်တကယ်ဆိုရင်တော့ကျွန်တော်တို့ကဒီပညာရေးမှာအခြေခံကနေစပြီးတော့ကလေးတွေဘာသာတရားတစ်ခုချင်းစီရဲ့အကြောင်းကိုကျွန်တော်တို့ကဒါသင်ပေးတယ်နောက်ပြီးတော့အဲ့ခါကျတော့ဒီကလေးတွေကိုဘာသာဗောင်းစုံရဲ့ knowledge ပေါ့အသိပညာတွေကိုငယ်ငယ်လေးကနေဖြစ်ပြီးထားမယ်ဆိုရင်ကျွန်တော်တို့ဒီလိုပြဿနာတွေကဘယ်လိုမှဖြစ်လာကြမရှိဘူးပေါ့နော်နောက်ထပ်တစ်ခုကကျွန်တော်တို့ဒီဆွေးရစာတင်ကျောင်းနေမှာကကျောင်းတိုင်းမှာဖျားရှိခိုးတဲ့အချိန်ရှိတယ်အဲ့လိုဖျားရှိခိုးတဲ့အချိန်ရှိတဲ့အခါမျိုးကျတော့ဘုရားဘာသာဝင်တရားရှိကိုကျွန်တော်တို့ကြတော့ဒီတိုင်းခံနေ။နောက်အဲ့ဒီမှာမှဟိုတချို့ကလေးတွေဆိုရင်ဘုရားဘာသာဝင်မဟုတ်တဲ့ကလေးတွေကအဲ့ဒီမှာများဟိုတခုခုဆိုရင်အဖြစ်ပေးခံရတာဒါကျွန်တော်တို့ကိုယ်တိုင်လည်းခံခဲ့ရတယ်ငယ်ငယ်တုန်းကဆိုရင်တရားထိုင်နေတဲ့အချိန်မျိုးတရားရှိကိုတဲ့အချိန်မျိုးမှာဆိုရင်ဟိုတချို့ကလေးတွေကဒီတိုင်းမထိုင်နေအပြင်မှာထွက်ပြီးတော့ပြစ်ဒဏ်ပေးခံရတာဆိုဒါမျိုးတွေဆိုရင်ကျွန်တော်တို့နောက်ပိုင်းမှာဒါတွေကကြောင်းလဲရမယ့်ကိစ္စတွေပေါ့နော်အဲ့ဒါတွေကလည်းကျွန်တော်တို့ဒီပညာရေးမှာအခြေခံအနေစပြီးတော့လုပ်ရမယ့်ကိစ္စတွေပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးဦးသိန်းတန်းကိုမေးချင်ပါလေခင်ဗျာဒါတော့ခုနကတော့ပညာရေးကိစ္စပါကျွန်တော်အပေါ်ပိုင်းကိုမေးချင်ပါလေအဓိကမြန်မာနိုင်ငံဟာဗုဒ္ဓဘာသာအများစုဆိုပေမဲ့ဗုဒ္ဓဘာသာဟာနိုင်ငံတော်ဘာသာမဟုတ်ပါဘူးတော်များနိုင်ငံတော်ဘာသာလို့ပြောနေကြပါတယ်အဲ့တော့ဒါပေမဲ့တစ်ဖက်မှာအရင်စစ်ဆိုးရကာလတွေတည်းကအခုအဆိုးရကာလတွေအထိပါသူရဲ့လှုပ်ရှားမှုတွေကြည့်မယ်ဆိုလို့ရှိရင်ဖျားတည်တာဗုဒ္ဓဘာသာလှုပ်ရှားမှုတွေလှုပ်တာဒီပေါ်မှာဥဆောင်ပြီးတော့လှုပ်တာတွေများပါတယ်အဲ့တော့ဒီအခြေအနေကတခြားလူနည်းစုဘာသာဝင်တွေအတွက် အထင်လွဲစရာဖြစ်မနေဘူးလားဒါကိုတစုံတရာပြောင်းဖို့မြင်တယ်လူလူလူတော့မမြင်ဘူးလားဦးတန်းတန်းကအမြင်သိကြမှာလဲ
ဟုတ်ကဲ့ဗျာခုနပြောလို့ကျွန်တော်တို့နိုင်ငံတော်ဘာသာတော့မဟုတ်ပါဘူးဒါဒီညာစုကိုယ်ကိုယ်ရဲ့ဘာသာဆိုတော့အုပ်ဆိုးတဲ့လူကလူတို့အများကြီးရထောက်ခံမှုရဖို့လိုအပ်တာပေါ့လိုအပ်တဲ့အတွက်လူများစုလိုအပ်ချက်ကိုလိုက်ဆောင်ရတာပေါ့နော်အဲ့လိုဆောင်တဲ့အခါမှာဒါဆောင်ရတဲ့ဒီစပါပဲဆရာပြတယ်ပြပြလူများကိုယ်ရတဲ့အတွက်ကျွန်တော်တို့ဒုက္ခဆောက်တဲ့တစ်ခါမှလည်းပဲကျွန်တော်တို့ကရင်ကျေးတဲ့အတိုင်းကြီးဖြစ်တဲ့အခါကျတော့တန်းတူမှုရှိရမယ်။ဘာသာရေးပြည်နယ်ချင်းချင်းမှုမရှိရဘူးဆိုတော့ကျန်တာတွေကိုလည်းခွင့်ပြုတင်တာပေါ့ဗျာ။အဲ့တော့ခွင့်ပြုတင်တယ်သူတို့တော်လည်းဆောင်ရွက်ပေးတယ်ပေါ့ဗျာ။အဲ့လိုအနေထားမျိုးတွေရှိတယ်။အဲ့တော့အဲ့ဒါမျိုးကဆောင်ရွက်တင်တယ်။ဒါပေမဲ့ကျွန်တော်ကအချုပ်ချုပ်ပြောမှာဆိုလို့ပြောရရင်တော့ပညာရေးကအဓိကပဲ။ပညာရေးကအမုန်းတရားတွေဖယ်ပြီးတော့ဘာသာတစ်နဲ့တခုလူမျိုးတစ်မျိုးနဲ့တစ်မျိုးလူတန်းစားတစ်မျိုးရင်ရင်ကျေးကျေးချစ်ချစ်သင်ငယ်အတူတူနေနိုင်ဆိုတော့ပညာမျိုးပညာရေးစနစ်မျိုးကိုတည်ဆောက်ပေးတဲ့လေလို့ကျွန်တော်ချုပ်ပြောချင်တယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season ချိန်ဆစ်တော်လို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ရှင်နေကြီးဦးတင်တန်းဦးဦးခွန်နောင်ကိုရှိုင်းနဲ့ကျွန်တော်တို့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ဒီမှာပဲကျွန်တော်ဝင်ပြပါခင်ဗျာ